မိုးပြင်းနဲ့မော်လမြိုင်မြို့အစွန်ဘက်မှာနိုဝင်ဘာလ14ရက်နေ့မနေ့ကညနေပိုင်းလောက်ကအာဏာသိမ်းစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေအကြားအပြန်အလှန်ပစ်ခတ်ခဲ့ပြီးတဲ့နောက်မြို့အဝင်အထွက်ဂိတ်တွေမှာပုံမိုးတင်းကျပ်စစ်ဆင်းနေတယ်လို့ဒေသခံတွေကပြောဆိုပါတယ်ပစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာအနီးကရပ်ကွက်တွေမှာလည်းအစည်းအဝေးဝင်ရောက်စစ်ဆေးတာတွေဖမ်းဆီးတာတွေရှိတဲ့အကြောင်းမြို့ကန်တချို့က VOA ကိုပြောပြခဲ့ပါတယ်မော်လမြိုင်မြို့ကအခြေအနေသတင်းပေးပို့ချက်ကိုတော့မတ်စုမွန်ကဆက်ပြီးပြောပြပေးပါမယ်
မွန်ပြည်နယ်မော်လမြိုင်မြို့အစွန်ဘက်ဇေယသီရိရပ်ကွက်မှာမြန်မာစစ်တပ်ကနေပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တပ်ဖွဲ့ဝင်တွေရှိတယ်လို့တန်လျာရှိတဲ့အိမ်တိမ်ကိုဝင်ရောက်စီးနှင်ရှာဖွေတဲ့အချိန်မှာမင်းတို့ကအပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့တယ်လို့မြို့ကန်တအူက VOA ကိုပြောပါတယ်မြန်မာစစ်တပ်ဘက်ကအင်အားအလုံးအရင်းနဲ့ပိတ်ဆို့ဖမ်းဆီးခဲ့ပြီးတော့အပြန်အလှန်ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်မှာတော့မော်လမြိုင်မြို့ရဲ့အဝင်အထွက်ဂိတ်တွေကိုပေါ်ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆေးနေတယ်လို့မြို့ကန်တူကအခုလိုပြောပြပါဗျ။အ
ခုဒီလိုဖြစ်ကြတော့ဒီမြို့အဝင်ထွက်တယ်မှာတော့ပိတ်ဆို့စစ်ဆေးနေတာနဲ့ပိုတင်းကြလာတာပေါ့နော်။မြို့တွေမှာတော့ပုံမှန်သွားလာမှုတော့ပိတ်မပြတ်သေးဘူးပေါ့။ပုံမှန်ဖြစ်ပြီးရကလည်းကျွန်တော်တို့လည်းဟိုမီးတွေဖြတ်ထားတယ်ဒီပြည်တစ်ချိန်မှာလည်းအင်အားရောက်300လောက်ရှိမှာပေါ့။ကားစီး900လောက်ရှိတယ်။ဝိုင်းပိတ်ပြီးတော့ရေချောင်းရောဒီကျွန်တော်တို့ဒီကုန်းချောင်းပေါ့အကုန်ပိတ်ဆို့ပြီးတော့ခန်းထဲစီးတဲ့ပုံစံမျိုးအနေထားကိုကြည့်ရတာပေါ့။ဒီရက်ဒီခေါောင်းနဲ့အိမ်ကိုသူတို့အဝေးရနေပြီးနောက်တန်းနဲ့ဆူတယ်။ဆူပြီးတော့ကျွန်တော်တို့အပြန်အလှန်ပြစ်ခတ်တယ်။အချိန်2နာရီလောက်ကြာတယ
်။အပြန်အလှန်ပြစ်ခတ်မှုအတွင်းမှာတော့ရဲတပ်ဖွဲ့ဝင်တဦးနဲ့ရက်ကွက်အုပ်ချုပ်ရေးမှုရဲ့သားတဦးတေဆုံးပြီးတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကတဦးတေဆုံးအနည်းဆုံး4ဦးအဖမ်းခံခဲ့ရတဲ့အကြောင်းဒေသခံ PDF အဖွဲ့ဝင်တချို့ကပြောပါတယ်။ထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်လို့တီးခြားအတည်ပြုချက်မရတယ်လို့စစ်ကောင်စီဘက်ကလည်းတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူး။ပြစ်ခတ်မှုတွေဖြစ်ပြီးတဲ့နောက်မှာတော့မြို့ပေါ်ကဌာနဆိုင်ရာလမ်းရှည်ကဖြတ်တန်းသွားလာခွင့်ကိုပိတ်လိုက်ပြီးဇေယသီရိရက်ကွက်အနီးတစ်ဝိုက်မှာလုံခြုံရေးတင်းကျပ်ထားတဲ့အကြောင်းလဲနောက်ထပ်မြို့ကန်တူကပြောပြပါတယ်
။မော်ပြမြို့ပေါ်ရှိတဲ့စခန်းလေးပေါ့။ဇေယစခန်းလေးအရှိသားကိုပုံပိတ်လာတဲ့ဖြတ်ပွေမပြီးတော့ဘူး။မင်းရဖြစ်တာတော့ဇေယသုံးကတော့မြို့စုပတ်ချံတယ်။ရအိမ်လေးဝင်လဲဖြစ်တယ်။ဇနက်ရှိနေဖြစ်တယ်။ရရတော့ဖြစ်တာပေါ့ဒါ။ညာသူရအပြစ်ထွက်တဲ့လူကဖြစ်သွားမယ်အဲ့လိုတော့ဒီလိုချမ်းမှာညာအဲ့လိုပြောတော့နော်ဖတ်ရတဲ့ပြစ်မယ်ဒီလိုမျိုးတော့ဖွဲ့ရအဲ့လိုပေါ်ပြီးပြောတယ
်မင်းတို့ကဖြစ်ခဲ့တဲ့အပြန်အလှန်ပြစ်ခတ်မှုဟာည9နာရီဝင်းကျင်လောက်မှပြီးဆုံးသွားတယ်လို့ဇေယသီရိရက်ကွက်ဒေသခံတွေကပြောပါတယ်စစ်ကောင်စီကိုထောက်ခံသူတွေလို့ယူဆရသူတွေရဲ့ Telegram လူမှုကွန်ရက်မှာတော့မင်းတို့ကမော်လမြိုင်မြို့အနီးပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်PDF အဖွဲ့ဝင်6ဦးလက်နက်ခဲယမ်းတချို့နဲ့အတူအဖမ်းခံခဲ့ရတဲ့အကြောင်းရေးသားဖော်ပြနေကြပါတယ်ရှင
်။ဒါကတော့မော်လမြိုင်ဘက်ကတိုက်ခတ်မှုအခြေအနေတွေကိုမဆူမွန်ပြောပြသွားတာပါ။